Republican Party ကသမ္မတလောင်း Donald Trump က Islamic အကြမ်းဖက်မှုတိုက်ဖြတ်ဖို့အတွက်သူဘယ်လိုလှုပ်ဆောင်မလဲဆိုတာကိုဒီကနေ့တင်းနှင်းလာနေမှာပြောမယ်လို့ဆိုပါတယ်။ဒါဟာသမ္မတ Barack Obama နဲ့ Democratic Party ကသူ့ရဲ့ပြိုင်ဘက်သမ္မတလောင်း Hillary Clinton တို့ဟာ IS တိကျအဖွဲ့ကိုထူထောင်သူလို့သူပြောလိုက်ပြီးရက်မကြာခင်မှာပဲအခုလိုပြောကြလိုက်တာဖြစ်ပါတယ်။အင်တာနက်သတင်းကြီး Trump ကသူဟာအရှိန်လေပိုင်းဒေသကဒီရက်တွေအရင်နဲ့ပတ်သက်ပြီးသမ္မတ Obama ထက်ပိုးပြီးတင်းနှင်းချက်ချက်ကင်တွယ်မှာဖြစ်ကြောင်းသူဝင်ရောက်ရွေးခန့်ခြင်းကလေးကပြောနေတာဖြစ်ပေမဲ့အခုချိန်ထိဘလို့ကင်ကွယ်ဖို့စီစဉ်နေဆိုတာကိုအသေးချာမပြောသေးပါဘူး။ IS တွေးကြော်ရည်နဲ့ပတ်သက်ပြီးသမ္မတအိုဘားမားနဲ့သူ့ရဲ့ပြိုင်ဘက် Mrs. Clinton တို့ကထူထောင်ခဲ့တယ်လို့ထပ်တလဲလဲဝေဖန်ခဲ့ပေမဲ့ပြီးခဲ့တဲ့သတင်းပတ်တည်းမှာတော့ဒါဟာသူတမင်ပြောတာလောင်ပြီးပြောတာဖြစ်ကြောင်းပြန်ပြီးဖြေရှင်းခဲ့တာပါ။ Trump ကအဓိကထောက်ခံသူတွေထဲကတယောက်ဖြစ်တဲ့ Alabama ပြည်နယ်အထက်လွှတ်တော်မှ Jeff Sessions ကတော့ Trump ဟာတနင်္လာနေ့ပြောကြားတဲ့အခါမှာအကြမ်းဖက်မှုနဲ့ပတ်သက်ပြီး Trump ပေါ်မှာမကျေမနပ်ဖြစ်နေကြတယ်။အဲဒီ data ရင်းက American ရဲ့မိတ်ဆွေတွေနဲ့မဟာမိတ်တွေရဲ့ယုံကြည်မှုကိုပြန်ပြီးရအောင်ဘယ်လိုလုပ်မယ်ဆိုတာကိုရှင်းပြမယ်လို့ဆိုပါတယ်။ဒါအပြင်Obama နဲ့ Clinton တို့လုတ်ခဲ့တယ်လို့အဲ့ဒီ data ကနိုင်ငံတွေမတည်မငြိမ်ဖြစ်အောင်လို့လိုတာတဲ့ပို့ပြီးလုတ်တာမျိုးတော့မရှိပဲရန်သူတွေကဘလို့ပြစ်မှတ်ထားမယ်မိတ်ဆွေနဲ့ဘလို့လက်တွဲလှုပ်ဆောင်မယ်ဆိုတာကိုရှင်းပြမှာဖြစ်ကြောင်းပြောပါတယ် Trump ရဲ့ဒုသမရဖြစ်ရွေးထားတဲ့ Indiana ပြည်နယ်အုပ်ချုပ်ရေးသူ Mike Spence ကလည်း Trump ဟာ IS တွေကြောင့်ကိုဘလို့ချိန်မုန်းမယ်ဆိုတာနဲ့ပတ်သက်ပြီးတကယ့်အသေးစိတ်တွေကိုတင်ပြမှာဖြစ်ကြောင်းပြောပါတယ်